Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ2025ခုနှစ်ဇန်နဝါရီလ10ရက်တောက်ချန်နေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925လိုင်းနိုမီတာ30တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးတော့မှာပ
ါ။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့တူပြပြပေးပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကယ်လီဖိုးနီးယားတော်မီကြောင့်တည်ဆုံးသူ10ဦးထိရှိလာပါတယ်။မြန်မာရေးဆောင်ရွက်ဖို့ဂျပန်နဲ့မလေးရှားဝန်ကြီးချုပ်တို့သဘောတူခဲ့ကြပါတယ်။ပြည်နိုင်ငံမှာဖြစ်နေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်အတွက် WHO အဖွဲ့နဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်။ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးတော့ပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေအပြင်းနာစင်ကြရမယ်အထက်မှာဆိုရင်တော့ကချင်ပြည်နယ်အတွင်းကစစ်ကောင်စီနဲ့ KNA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်
။တရင်ချုပ်နေတဲ့ဘက်မှာလေကြောင်းနဲ့ပုံချေးတဲ့ဆိုတာရှိပါတယ်အဲ့ဒါဖြစ်ပြရှိပါတယ်။မြို့သူမြို့သူတွေလည်းလို့ပြောတယ
်စစ်ကောင်စီကကချင်ပြည်နယ်ထဲမှာလေကြောင်းကတိုက်ခတ်မှုတွေလုပ်နေတဲ့တချင်ထဲမှာပဲရခိုင်ပြည်နယ်မှာလည်းအလားတူလေကြောင်းကတိုက်ခတ်မှုတွေကိုတွန်းမြစ်လှုပ်ဆောင်နေတာရန်ကုန်မန္တလေးစတဲ့မြန်မာနိုင်ငံအတွင်းကမြို့ကြီးတွေမှာဒုစရိုက်မှုတွေများလာနေတာနဲ့ငွေလင်ကိုင်းတွေရဲ့ဖြားလဲပြားမှုကြောင့်တရုတ်နိုင်ငံသားတချို့ကိုထိုင်းအစိုးရကကယ်တင်လိုက်ရတဲ့သတင်းစတဲ့သတင်းပြပွချက်တွေကိုနားဆင်ကြပါမယ်။အဲ့နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါ။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့တောက်ကြနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမခင်လေးနဲ့အတူကျွန်တော်ဇောင်းဝင်းလိုင်းတို့ကတင်ပြကြမှာပါခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့တဝိုင်းအကြီးအကျယ်လောင်ကျွမ်းနေတဲ့မိကြောင့်တည်ဆုံသူ10ဦးထိရှိနေပြီလို့ဒေသခံတွေကပြောပါရယ်လောလောဆယ်ဧက3000နီးပါးမိလောင်ကျွမ်းနေတဲ့အတွက်ထောင်ထဲချတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ပါရယ်သမ္မတဂျိုးဘိုင်နန်ကတော့ထိခိုက်သူတွေကိုအကူအညီတွေပေးသွားမယ်လို့ကတိပြုထားပါရယ်ဘေးဒုက္ခဒဏ်ခံစားနေရတဲ့မိသားစုတွေအနေနဲ့အိမ်မက်ဆိုးမက်တယ်လို့ဖြစ်နေကြတာကိုသူ့အနေနဲ့နားလေကြောင်းဘဝတွေပြန်လဲထူထောင်တည်ဆောက်နိုင်ဖို့အတွက်ကူညီပေးသွားမယ်လို့လည်းသမ္မတဘိုင်နန်ကကြာသာရေးနေညာကပြောပါရယ်ကယ်လီဖိုးနီးယားပြည်နယ်မီဘေးကူညီကယ်ဆယ်လုပ်ငန်းအတွက်ရက်ပေါင်း180အထိပြည်ထောင်စုအစိုးရကယာနှုံးပြေပံ့ပိုးသွားမယ်လို့လည်းသမ္မတကပြောပါရယ်လော့စ်အန်ဂျလိစ်မြို့အနောက်ဘက် West Hills အရက်မှာကြာသပတေးနေ့နေ့လယ်ပိုင်းကနောက်ထပ်မီးလောင်ကျွမ်းမှုအသစ်ကြောင့်ဒေသခံတွေကိုမဖြစ်မနေဘေးလွတ်ရာသွားဖို့ LA မီတပ်ကအမိန့်ထုတ်ထားပါရယ်မတင်ငါသူတယောက်ကိုလည်းဖမ်းဆီးထားတယ်လို့လည်းဒေသရင်းသတင်းတွေမှာဖော်ပြကြပါရယ်အခုချိန်ထိအဆိုးဆုံးဖြစ်နေတဲ့Pacific Paladis အရက်မှာလောင်ကျွမ်းနေတဲ့မိကြောင့်အဆောက်အုံ9300ထပ်မင်းနဲ့ပျက်စီးသွားတယ်လို့လဲမိသက်တာဝန်ရှိသူကကြာသာပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ Eton ရက်မှာလောင်ကျွမ်းတဲ့မိမှာလဲအဆောက်အုံ9000ကျော်ပျက်စီးခဲ့ပြီးအရေးအတွက်တွေတိုးလာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ California တောင်ပိုင်းမှာလောင်နေတဲ့မိတွေကြောင့်လူပေါင်း38000ထပ်မင်းနဲ့ဘေးလွတ်ရာကိုရွှေ့ပြောင်းနေကြပါတယ်ရှင်။
2016ခုနှစ်သမရရွက်ကောက်ပွဲမှာတိုင်ခင်ကလိန်ဖြိုပြေးရေးမဲ့တရားကိုငွေပေးနှုတ်ပိတ်ခဲ့မှုနဲ့ဆက်ဆက်နေတဲ့ရာဇဝတ်မှုတွေအတွက်နယူးယောက်ပြည်နယ်တရားရုံးကရွက်ကောက်ခံသမရဒေါ်နယ်ထရမ့်ကိုဒီကနေ့ပြည်တံအမိန့်ချမှာဖြစ်ပါတယ်။ဇန်နဝါရီလ10ရက်နေ့မှာအမိန့်ချမယ်လို့နယူးယောက်ပြည်နယ်တရားရုံးတရားသူကြီးကရက်သတ်မှတ်ခဲ့ပြီးတဲ့နောက်ပြည်တံချမယ့်အစီအစဉ်ကိုဆိုင်းငံ့ထားဖို့ပြည်ထောင်စုတရားရုံးချုပ်ကိုထရမ့်ကပန်ကြားခဲ့ပါတယ်။ဒါပေမဲ့ဒီပန်ကြားချက်ကိုပြည်ထောင်စုတရားရုံးချုပ်ကပယ်ချခဲ့ပါတယ်။ပြည်ထောင်စုတရားသူကြီး6ယောက်မှာ9မဲ4မဲနဲ့ပယ်ချခဲ့တာဖြစ်ပါတယ်။သမ္မတတယောက်အနေနဲ့ကင်းလွတ်ခွင့်ရှိတယ်ဆိုတဲ့အချက်နဲ့ထရမ့်ရဲ့ပန်ကြားချက်ကို Conservative တရားသူကြီးချုပ် John Roberts နဲ့တရားသူကြီး Amy Coney Barrett တို့ကအလဲအလှကျတဲ့တရားသူကြီးတွေနဲ့အတူလက်မှတ်ခံပယ်ချခဲ့တာဖြစ်ပါတယ်။2016ခုနှစ်သမ္မတရွက်ကောက်ပွဲမတိုင်ခင်ကလိန်ဖြော်ပြေးရေးမဲ Stormy Daniels ကိုဒေါ်လာ $33,000 ပေးပြီးနှုတ်ပိတ်ခဲ့တာကိုဖုံးကွယ်နိုင်ဖို့ထရမ့်ရဲ့စီးပွားရေးလုပ်ငန်းမှတ်တမ်းတွေကိုလိန်လယ်မှုပေါင်း34မှုနဲ့အပြည့်ရှိတယ်လို့တရားရုံးကပြီးခဲ့တဲ့နှစ်ထဲကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီပြစ်မှုတွေအတွက်ပြစ်ဒဏ်ကိုဒီနေ့ချမယ်လို့နယူးယောက်ပြည်နယ်တရားရုံးတရားသူကြီးဟွမ်မာချန်ကပြီးခဲ့တဲ့သတင်းပတ်မှာကြေညာခဲ့ပါတယ်။ဆုံးဖြတ်ချက်ချရင်ထောင်ဒဏ်ငွေဒဏ်ခံဝန်ကျုပ်ချတာမျိုးမဟုတ်ဘူးလို့အရေးအမွေပြောကြားထားပါတယ်ခင်ဗျာ
။ရုရှားက drone 82စင်းနဲ့တောက်ကြနေညာပိုင်းပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာမှာ33စင်းကိုယူကရိန်းဘက်ကပစ်ချနိုင်ခဲ့ပြီးတော့ drone 34စင်းကတော့ပစ်မှတ်ကိုရောက်မလာဘဲရေဒါကနေပျောက်ကွယ်သွားတယ်လို့ယူကရိန်းဒေတာကပြောပါရယ် မြောက်ပိုင်းချာနီဟစ်ဒေတာမှာရှိတဲ့အဆောက်အုံတွေကိုတော့ဒရုန်း၅စင်းထိမှန်ခဲ့ပြီးတော့လူတအုပ်တန်ရာရခဲ့ပါတယ်မြို့တော်ခီဖ်ကိုပိတ်မှတ်ထားပြီးတော့ဒရုန်း၃စင်းနဲ့တိုက်ခိုက်ခဲ့ပေမဲ့လူအသေးပျောက်တော့မရှိကြောင်းလည်းယူကရိန်းလီဒါကပြောပါတယ်ခီဖ်မြို့အနီးညပိုင်းတိုက်ခိုက်မှုတွေကို Reuters သတင်းဌာနကရိုက်ကူးထားတဲ့ video file တွေထဲမှာတော့ပြင်းထန်တဲ့ပေါက်ကွဲမှုတစ်ခုကြောင့်မိလောင်ကျွမ်းနေတာကိုတွေ့ရပါတယ်အထက်မြင့်တိုက်ခန်းတစ်ခန်းရဲ့ဒေါင်းစွန်းပြင်းပေါက်တွေပျက်စီးပြီးတော့အောက်မှာရပ်ထားတဲ့ကားတွေပျက်စီးနေတာကိုလည်းတွေ့ရပါတယ်တစ်ချိန်ထဲမှာပဲရုရှားထိန်းချုပ်ထားတဲ့ယူကရိန်းအရှိပိုင်းမြို့ကစူပါမားကတ်တစ်ခုကိုအမေရိကန်ကထောက်ပံ့ထားတဲ့ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့လို့လူ2ဦးဒဏ်ရာရခဲ့တယ်လို့ရုရှားကြေရောနောက်ကန်ပြူအရာရှိတူကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ယူကရိန်းဘက်ကတော့တစုံတရာမှတ်ချက်ပေးပြောထားတာမရှိသေးပေမဲ့လူမှုကွန်ရက်တွေမှာတင်ထားတဲ့ဓာတ်ပုံတွေမှာတော့မိလောင်မှုနဲ့ပျက်စီးတွေကိုတွေ့ရပါတယ်ရှင်
ရင်မမှာရှိတဲ့ဟူသီသဘုံတွေကိုတက်ခိုက်တာကိုခံခဲ့ရပြီးတဲ့နောက်ပင်လယ်ထဲကသတင်းပတ်တွေကြားမိလောင်ကျွမ်းနေတဲ့ရင်နန်တင်တင်မော်တစည်းကိုဆွဲတင်လာတဲ့အကြောင်းလုံခြုံရေးကော်မတီတစ်ခုကဒီကနေ့အတည်ပြုပြောပါတယ်ဒီရင်နန်တင်တင်မော်ပေါ်မှာရင်နန်စိမ့်စီတသန်းလောက်တင်ဆောင်လာတာဖြစ်ပါတယ်တင်မော်ကိုမင်းကြီးတပ်ဖို့နဲ့ကြံနေတဲ့ရင်နန်စီတွေကိုချဖို့သတင်းပတ်၃ပတ်ကျော်အချိန်ယူခဲ့ရတဲ့အကြောင်းလဲဥရောပရေတပ်တပ်ဖွဲ့နဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဆောင်ရွက်ပေးနေတဲ့ပိုလစ်ကလုံခြုံရေးကော်မတီအမ်ဘရီကပြောပါတယ်မိလောင်နေတဲ့တင်မောဘော်ကကုန်တွေကိုဖယ်ချဖို့ဆူအက်ဒူမြောင်းမြောက်ဖက်ဒေသကိုဆွဲတင်ခဲ့ပြီးတော့အခုတော့ပင်လယ်ထဲရင်နန်ရီယိုဖိတ်မဲ့ဘေးကနေရှောင်းရှားနိုင်ခဲ့တဲ့အကြောင်းလည်းပြောပါတယ်တင်မောဘော်တင်ဆောင်လာတဲ့ရင်နန်စိမ့်တွေသာယူဖိတ်ခဲ့မှာဆိုရင်1989ခုနှစ်တုန်းကအလက်စကာပြည်နယ်က Exxon Valdez ရင်နန်တင်တင်မောရင်နန်ယိုစိမ့်မှုရဲ့၄ဆလောက်အနည်းငယ်ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကလည်းသတိပေးထားပါတယ်ခင်ဗျာ
UE American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုက်ဒိုမီတာ19 kHz 15653ည၊လိုက်ဒိုမီတာ25 kHz 11803ည၊လိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တောက်ကြညထိတန်းရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။မြန်မာနိုင်ငံရေးအပအဝင်အရှိနဲ့တောင်တရုတ်ပင်နယ်ရေးကိစ္စတွေမှာအနီးကပ်ပူးပေါင်းဆောင်ရွက်ဖို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ဂျပန်ဝန်ကြီးချုပ်ရှီဂဲဂုအီရှိဘာတို့ကဒီနေ့မလေးရှားနိုင်ငံမှာတွေ့ဆုံခဲ့တဲ့အချိန်သဘောတူခဲ့ကြပါတယ်။ဒေတာအတွင်းလုံခြုံရေးခိုင်မာအကောင်ဖို့ကုန်စည်ဖြန့်ဖြူးမှုခွင့်ဆက်တွေမှာဥပဒေစိုးမိုးရေးနဲ့မဟာဗျူဟာမြောက်လက်တွဲပဲဆက်ဆံရေးတွေအတွက်နှစ်နိုင်ငံခေါင်းဆောင်နှစ်ယောက်ကကွာလာလမ်ပူမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။အရှိနဲ့တောင်တရုတ်ပင်နယ်ပြင်အရှိလေပိုင်းဒေသငင်းချင်းကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအရေးကိစ္စကိုပါထည့်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မလေးရှားပြင်အာဆီယံနိုင်ငံတွေနဲ့တန်တမန်ရေးရပုံမခိုင်မအောင်ဆက်ဆံသွားမယ်အကြောင်းလဲဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်။မလေးရှားနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးရပိုင်းအတွင်းမှာပဲဒေသရင်းအာရှနိုင်ငံတွေနဲ့တန်တမန်ရေးရတွေ့ဆုံဆွေးနွေးမှုတွေကိုထပ်တိုးလုပ်နေတာလည်းဖြစ်ပါတယ်ရှင်။
ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံကဒုက္ခသည်တွေအပါအဝင်ခေလွန်ခွင့်တောင်းခံသူတွေရဲ့အခွင့်အရေးကိုချိုးဖောက်နေတယ်ဆိုပြီးကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။နိုင်ငံပိုင်နဲ့အပြင်ဘက်ကနော်ရာကျွန်းမှာအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်ဒုက္ခသည်တွေကိုထားပြီးရေလုံလောက်အောင်မပေးတာ၊ကျန်းမာရေးစောင့်ရှောက်မှုမပေးတာတွေကိုအဖွဲ့ဝင်18ဦးပါကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကစစ်ဆေးခဲ့ပါတယ်။နော်ရာကျွန်းမှာမတရားဖမ်းဆီးခံခဲ့ရတဲ့ဒုက္ခသည်25ယောက်ရဲ့အမှုနှစ်ခုကိုကော်မရှင်ကစစ်ဆေးဆုံးဖြတ်တာဖြစ်ပါတယ်ပထမတမှုကမြန်မာ၊အီရတ်၊အီရန်၊အာဖဂန်နစ္စတန်၊ပါကစ္စတန်နဲ့တိရီလင်္ကာကအုတ်ထင်းသူမပါတဲ့အသက်မပြည့်သေးသူကလေးငယ်24ယောက်ရဲ့အမှုဖြစ်ပါတယ်ဩစတြေးလျအစိုးရကတော့ကော်မရှင်ရဲ့အမြင်တွေအပေါ်တုံ့တက်နေပြီးတင့်တော်သလိုတုံ့ပြန်မယ်လို့ပြောကြားထားပါတယ်ဒုက္ခသည်တွေအတွက်နိုင်ငံပိုင်နယ်နိမိတ်အပြင်ဘက်မှာစီစီရေးဌာနတွေဖွင့်လှစ်နေတဲ့တခြားနိုင်ငံတွေကိုလည်းအခုအစီရင်ခံစာကနေလူခွင့်ရေးချုပ်ဖောက်မှုတွေမလုပ်အောင်တတိပေးလိုက်တာလို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကပြောပါတယ်ကိုယ်နိုင်ငံပိုင်နယ်ထက်မှမဟုတ်ဘူးလို့ဆိုပြီးလူခွင့်ရေးချုပ်ဖောက်မှုတွေကိုမသက်ဆိုင်ဘူးလို့ညှင်းပယ်လို့မရကြောင်းတတိပေးထားပါတယ
်တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာ Human Metapneumovirus Virus လို့ခေါ်တဲ့HMPV virus ကူးစက်ပြန့်ပွားနေရတဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ယောဂါကူးစက်ခံရသူတရုတ်နိုင်ငံသားတွေနဲ့နိုင်ငံသားတွေကိုတရုတ်အစိုးရကကျန်းမာရေးစောင့်ရှောက်ကူတာမှုပေးနေကြောင်းလဲဒီကနေ့ကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေရဲ့မိကွန်းကို WHO ကပြန်လည်ဖြေကြားသွားပါရယ် HMPV virus ဟာယောဂပိုးအသစ်မဟုတ်ပဲလူတွေမှာကူးစက်ဖြစ်ပွားလာတာအနှစ်60ကျော်ရှိပြီလို့လည်းသူကပြောပါတယ်။တရုတ်နိုင်ငံယောဂထိန်းချုပ်ရေးနဲ့တာစီရေးဌာနရဲ့အစဉ်ခန်းစာအရတရုတ်နိုင်ငံမြောက်ပိုင်းမှာလိုပဲတခြားဒေသတွေမှာလည်း HMPV virus ဆက်လက်ကူးစက်ခံရသူအများအပြားရှိနေတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီ virus ဟာကျန်းမာရေးကောင်းမွန်သူတယောက်တည်းဆိုရင်လူခန္ဓာရဲ့ကိုယ်ခံအားခုခံကာကွယ်တားဆီးစနစ်ကနေအလိုအလျောက်တိုက်ဖြတ်နိုင်ကြောင်းလည်းဆိုထားပါဗျ။တရုတ်နိုင်ငံမှာလူများပြားကျန်းမာရေးဌာနနဲ့စီးကန်းတွေမှာယောဂကုသမှုခံယူနေတဲ့ဗီဒီယိုတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်း HMPV virus နဲ့ပတ်သက်လို့အာရှနိုင်ငံတွေကလည်းအနီးကပ်စောင့်ကြည့်နေကြပါဗျ။ယောဂကုသမှုနဲ့ပတ်သက်ပြီးတရုတ်ကျန်းမာရေးအာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့ပုံမှန်မဟုတ်တဲ့အလွန်ကျွံကူးစက်ပြန့်ပွားတယ်ဆိုတာမျိုးမတွေ့ရကြောင်းလည်း WHO ဘက်ကပြောထားပါဗျ။
ဖမ်းဝရထုတ်ခံထားရတဲ့တောင်ကိုရီးယားသမ္မတယွန်ဆုယိုကိုမဖမ်းနိုင်အောင်တားဆီးကာကွယ်ပေးခဲ့တဲ့သမ္မတလုံခြုံရေးအထူးတပ်ဖွဲ့အကြီးအကဲယာရုကနေနှုတ်ထွက်သွားပါတယ်။စုံစမ်းစစ်ဆေးမှုတွေနောက်တစ်ကြိမ်သမ္မတကိုတွားဖမ်းဖို့ပြင်ဆင်နေချိန်မှာပဲသူအခုလိုယာရုကနှုတ်ထွက်သွားတာဖြစ်ပါတယ်။သမ္မတလုံခြုံရေးအထူးတပ်ဖွဲ့ PSS အကြီးအကဲပတ်ချုံကျွန်းဟာရဲတပ်ဖွဲ့ကခေါ်ယူစစ်ဆေးနေချိန်မှာပဲနှုတ်ထွက်စာတင်ခဲ့တာဖြစ်တယ်လို့PSS အရာရှိတဦးကလည်းပြောပါတယ်ဒီနှုတ်ထွက်မှုကိုယာယီသမရချွန်ဆွန်မုတ်ကလည်းလက်ခံခဲ့တဲ့အကြောင်းယာယီသမရယုံတာဝန်ရှိသူတဦးကသတင်းတောက်တွေကိုပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကစုံစမ်းစစ်ဆေးမှုတွေသမရယုံဆွေယိုးကိုတကြိမ်မကဖမ်းဆီးဖို့ကြိုးစားတာမှာသမရရဲ့လုံခြုံရေးအထူးတပ်ဖွဲ့တွေကကာကွယ်တားဆီးခဲ့တဲ့အတွက်မဖမ်းနိုင်ခဲ့ပါဘူးနောက်တစ်ခါစုံစမ်းစစ်ဆေးမှုတွေအတွက်သမရယုံကိုဖမ်းဆီးလိုက်ရင်တော့အကြမ်းဖက်တာတားဆီးမှုတွေထမလို့တော်ကြောင်းနဲ့ဘလို့အခြေအနေတွေမှာမှယုံရင်းဆန်ခါမဖြစ်သင့်ဘူးလို့ယုံကြည်ကြောင်းလဲလုံချုံရေးအကြီးအကဲဟောင်းပတ်ကပြောပါတယ်။သမရယုံဆွေရွေးရဲ့ဥပဒေရေးအဖွဲ့ကတော့လက်ရှိထုတ်ပြန်ထားတဲ့ဖော်မရနေကိုလိုက်နာမှာမဟုတ်ကြောင်းပြောဆိုထားပါတယ်။ဒီဇင်ဘာ3ရက်နေ့ကစစ်အုပ်ချုပ်ရေးကြီးညာခဲ့တဲ့အမှုနဲ့ဆက်ဆက်ပြီးသမရကိုအာဏာအလွဲသုံးစားလုပ်ခဲ့မှုနဲ့စုံစမ်းစစ်ဆေးဖို့ကြိုးစားနေကြတာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်တော်ဇော်ဝင်းလိုက်တို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဆုံးတော့ကချင်ပြည်နယ်ဗမော်မြို့မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုပြောပြချင်ပါတယ်။ကချင်ပြည်နယ်ဗမော်မြို့မှာစစ်ကောင်စီတပ်နဲ့ KNA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူမှုကွန်ရက်ဆံမျက်နှာမှာဖော်ပြနေကြတဲ့ဗမော်လေရင်ကွင်းကိုတင်ပတ်ရရှိပြီးဆိုတဲ့သတင်းကိုတော့ KNA ဘက်ကအတိမပြုပါဘူး။ဒီရက်ပိုင်းမှာတော့ဖားကန့်မြို့နယ်တိုက်ရင်6နယ်မြေမှာတိုက်ပွဲတွေဖြစ်ပွားတာမရှိဘဲစစ်ကောင်စီကဘုံကျဲတိုက်ခိုက်တာရှိသလိုကချင်ပြည်နယ်နဲ့စကိုင်းတိုင်းအစပ်ဟောမလင်းမြို့မှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကပြောပြမှာပါခင်ဗျာ
။ကချင်ပြည်နယ်ဒုတိယမြို့တော်ဖြစ်တဲ့ဗမော်မြို့နယ်မန်စီမြို့ကို KIA နဲ့ပူးပေါင်းတပ်တွေကဒီဇင်ဘာ4ရက်နေ့မှာတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်6ရက်နေ့မှာတော့မန်စီမြို့ကိုအပြီးသတ်သိမ်းယူနိုင်ခဲ့ပါတယ်။ဇန်နဝါရီလ9ရက်ကြာသာပတေးနေ့မှာတော့ဗမော်မြို့လေရင်ကွင်းကို KIA ပူးပေါင်းတပ်တွေကသိမ်းယူလိုက်တဲ့အကြောင်းလူမှုကွန်ရက်ဆံမျက်နှာမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဗမော်လေရင်ကွင်းကို KIA ကသိမ်းယူလိုက်ပြီးဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုမေးမြန်းရမှာတော့အတိမပြုတ်နိုင်သေးကြောင်း VOA ကိုအခုလိုပြောပါဗျ။ကျွန်
တော်တို့ကြားတော့မကြားဘူး။ကွန်ဖာမတီဗ်ပို့ရယ်။ယောကွန်ဖာမတီဗ်ပို့ရယ်တော့မရှိ
ဗမော်မြို့မှာလောလောဆယ်တိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့လည်းသူကဆက်ပြောပါတယ
်။တိုက်ပွဲတော့ရှိမှာ။အမတိတိမြင့်ကမရှိပါဘူး။ဒီနေ့တော့တိုက်ပွဲဆက်ဖြစ်နေတယ်ဆိုတော့တော့ပါပဲ
။ဗမော်မြို့မှာစစ်ကောင်စီရဲ့စစ်စင်ရေးကုကဲမှုဌာနချုပ်စကခ21ခလာရ49 121 236 239အမြောက်တက်တန်ကြက်ကာတက်တန်ကားတက်အပြင်ဆက်သွယ်ရေးတက်စေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ရုံးတက်တွေကိုအခြေစိုက်ထားပါတယ်။ဒေတာရင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီတက်တွေဟာစကခ21မှာအင်အားစုစည်းပြီးပြန်လည်ခုခံနေသလိုလေကြောင်းကနေလက်နက်ကြီးနဲ့ကူတိုက်တာအပြင်ဒရုန်းနဲ့ပါအပြင်းထန်တိုက်ခိုက်နေကြောင်းဖော်ပြပါတယ်။ဗမော်ဒေတာကန်တူကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ်
။
သူပြောသွားတာကဗမော်မြို့ရဲ့အပါဝင်တိုက်ပွဲတွေကနေရာအနှံ့ဖြစ်နေတော့မှပဲ လေကြောင်းတိုက်ခိုက်မှုတွေကလည်းဒီဇင်ဘာလ31ရက်ဝန်းကျင်မှာတနေ့ကို10ချိန်လောက်ရှိပါတယ်။အခုရက်ပိုင်းအတွင်းမှာလည်းတရက်ကို4-5ချိန်လောက်လာတယ်။ညပိုင်းမှာပိုများတယ်။မြို့ထဲမှာတော့80ရာခိုင်နှုန်းလောက်ကဘေးလွတ်ရသွားကြပြီမို့20ရာခိုင်နှုန်းလောက်ပဲကျန်တယ်လို့သူကပြောသွားတာပါ။ဗမော်လေစိတ်တိမ့်ပိုက်တာနဲ့ပတ်သက်လို့တိုက်ပွဲဖြစ်ပွားရနေရာတွေကိုကိုယ်တိုင်သွားမကြည့်နိုင်လို့မသိရကြောင်းနဲ့မြို့ထဲမှာသွားလာနေတဲ့ပြည်သူတချို့ပြစ်ခတ်မှုတွေကြားသေးဆုံးထိခိုက်မှုတွေရှိတယ်လို့လည်းပြောပါတယ်။ဇန်နဝါရီလ10ရက်နေ့က KIA ပူးပေါင်းတပ်တွေဘက်ကမန်စီမြို့ကိုသိမ်းယူချိန်မှာဖားကန်မြို့နယ်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တာကြောင့်အမျိုးသမီးတဦးသေဆုံးခဲ့ပါတယ်။ဒီဖြစ်စဉ်ဟာ KIA တပ်ရင်း6နယ်မြေမှာဖြစ်ပွားခဲ့တာဖြစ်တဲ့အကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။တပ်ရင်း6နယ်မြေဘက်မှာလေကြောင်းနဲ့ပုံချေးတဲ့ဆိုတာရှိပါတယ်အဲ့ဒါဖြစ်စဉ်ရှိပါတယ်။ရှေ့နဲ့အကြပါမယ်။အမျိုးသမီးတဦးတိုက်ခိုက်တယ်ဆိုကြားရတယ်။ဒါလည်းလို့ပြောတယ်ဟုတ်တယ်။
ဖားကန်ဒေသမှာလေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့တယ်လို့ဖားကန်ဒေသခံတဦးကပြောပါတယ်။ကချင်ပြည်နယ်ဖားကန်မြို့နယ်နဲ့ထိစပ်နေတဲ့ဟုံးမလင်းမြို့နယ်မှာလည်း KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီနဲ့ SNA ရှမ်းပြည်ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းပြောပါတယ
်။တမဟာကိုတိုင်ရင်6ဒေသပေါ့အမှလာပြီးတော့ဂျက်ဖိုင်ကပုံကျဲပါတယ်။အဲတိုင်ရင်6မှာဈေးရောင်းတဲ့အမျိုးသမီးတယောက်တော့ဒေပါတယ်တဲ့။ဒါရှင်နောက်ထပ်အမျိုးသမီးတူရဲ့တန်ရရတယ်ဒီစကိုင်းဘက်ချမ်းပေါ့ဒီဟုံးမလင်းဘက်ချမ်းပါလေဒီ KNPD ရဲ့ပူပေါင်းတပ်ဖွဲ့တွေနဲ့ဒီစစ်ကောင်စီနဲ့ SND ပူပေါင်းတပ်ဖွဲ့တိုက်ပွဲပြင်းထန်နေတယ်အဲ့ဘက်မှာလည်းဒီတို့ဒီကြောင့်တိုက်ခိုက်မှုတော့ရှောက်လို့နေတယ်တိုက်ပွဲတော်တော်ပြင်းထန်နေတယ်အခုရပ
ါဒီတိုက်ပွဲဖြစ်ပွားရနေရာတွေဟာဟုံးမလင်းမျိုးနဲ့ရွှေတွင်းရေပေါ်မီပါဟုတ်ကြီးစတဲ့ကြေးရွာတွေဘက်ကဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းက KIA ပူပေါင်းတပ်တွေကဒီကျေးရွာတွေကိုတင်းယူထားတာကိုစစ်ကောင်စီဘက်ကပြန်လည်ထိုးစစ်ဆင်လာတာပါ။ဟုံးမလင်းမြို့နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးဗိုလ်မှူးကြီးနော်ဘူးကတီးခြားအတည်ပြုချက်မပေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ
။ကချင်ပြည်နယ်ဗမော်မြို့မှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ထဲမှာပဲစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတဲ့အကြောင်းကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်။စစ်ကောင်စီကဇန်နဝါရီလ10ရက်မှာလေကြောင်းကနေတက်ခိုက်ခဲ့တဲ့ရခိုင်ပြည်နယ်ရံပြဲမြို့နယ်တွေကကြောက်နေမော်တိုက်နယ်ကျေးရွာမှာတေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေတိုးနေပါတယ်။တေဆုံးသူ41ယောက်နဲ့ဒဏ်ရာရသူ50တဲ့မနည်းရှိနေတာကြောင့်စေဝါမလုံလောက်တဲ့အခက်ခဲနဲ့ရင်ဆိုင်နေရတယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေသူတွေက VOA ကိုပြောပါတယ်။ကြောက်နေမော်ကျေးရွာလေကြောင်းတက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးခုခမောင်စိုးမင်းကတင်ပြပေးမှာပါခင်ဗျာ။
ပြီးခဲ့တဲ့ဗုဒ္ဓဦးနေကစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်တောင်ပိုင်းကျောင်းနီဘော်ကျေးရွာမှာဒီကနေ့အထိသေဆုံးသူ42ဦးထိရှိပြီးဒဏ်ရာရရှိသူ50ကျော်ပြီလို့ဒေသခံရခိုင်မျိုးသားတဦးကပြောပါတယ
်ဒီကျောင်းနီဘော်ဖြစ်စဉ်ကဒီသေဆုံးသူကတော့လူဦးရေ40အကောင်လုံးအတိအကျဆိုလို့ရှိရင်အခုလက်ရှိကျွန်တော်တို့သိထားရတဲ့စည်ရင်ရဆိုလို့ရှိရင်41ယောက်ပေါ့ဆိုတော့နောက်ထပ်တန်ရရတဲ့လူတွေကတော့50ကျော်လောက်ပေါ့ဆိုတော့တန်ရရတဲ့အထင်းမှလည်းဒီဟိုဒီအရေးပေါ်အရှင်နေမှာရှိနေတဲ့လူတွေလည်းရှိတယ
်လေချောင်းတိုက်ခိုက်မှုကြောင့်နေအိမ်ပေါင်း900နီးပါးမီးလောင်ပျက်စီးခဲ့ပါတယ်ဒါအပြင်ထိခိုက်သေးဆုံးဒဏ်ရာသူတွေထဲမှာလည်းအသက်မပြည့်သေးတဲ့ကလေးငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်အိုတွေလည်းပါဝင်ပါတယ်လက်ရှိဒဏ်ရာရှိထားတဲ့သူ50ကျော်ထဲမှာလည်းအသက်အန္တရာယ်ဆိုးရရသူတွေအများအပြားပါဝင်နေတယ်လို့အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ရမမီပရိဒအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့ကျောင်းနီဘော်တိုက်တင်ဟာရံပြဲမြို့ရဲ့တောင်ဘက်12မိုင်အကွာမှာရှိပြီးကမ်းတစ်ဖက်မှာတော့စစ်ကောင်စီထိန်းချုပ်ထားစေမန်အောင်မြို့ရှိပါတယ်။ဒါအပြင်ကျောင်းနီဘော်တိုက်တင်မှာရန်ပြဲ4000တောင်ကုတ်စားတဲ့မြို့နယ်တွေကစစ်ပြေးဒုက္ခသည်တွေအများအပြားလာရောက်နေထိုင်တာကြောင့်လူဦးရေထူထပ်တဲ့တိုက်နယ်တစ်ခုဖြစ်တယ်လို့နေအိမ်တွေဟာလည်းတအိမ်နဲ့တအိမ်ကပ်လျက်နေပါတယ်။လက်ရှိမှာတော့ဒဏ်ရာရရှိထားတဲ့သူတွေကိုအာရက္ခတပ်တော် AA ကစေဝါကုသပေးနေပြီးလူအပ်တာတွေကူညီပေးနေတဲ့အကြောင်းအာရက္ခတပ်တော် AA က VOA ကိုပြောပါတယ်။ကျောင်းနီမော်ကျေးရွာမှာရန်ပြဲ4000တောင်ကုတ်စားတဲ့မြို့နယ်တွေဟာစစ်ဘေးဒုက္ခသည်တွေအများအပြားလာရောက်နေထိုင်ကြတဲ့ဒေသတွေဖြစ်တယ်လို့လူဦးရေထူထပ်နေတဲ့နေရာတွေလည်းဖြစ်ပါတယ်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအာရက္ခတပ်တော် AA ပြောခွင့်ရခိုင်သူခကVOA ကိုအခုလိုပြောပါတယ်
ို့ဘာတိတ်ပွေးမှဖြစ်ပွားခြင်းမရှိတော့တဲ့နေရာမှာဟိုအခုလိုအပြစ်မဲ့ပြည်သူတွေကိုဥတည်ပြစ်မှတ်ထားတိုက်ခိုက်တာဟာဒီအကြမ်းဖက်စစ်ကောင်စီအနေနဲ့ဒီအလွန်ရုပ်မာတရေဘောကြောင့်တဲ့လောက်ရဖြစ်တယ်လို့ဟိုစစ်ရစွာမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာလည်းဖြစ်ပါတယ
်။ကျောင်းညီမကြီးဝါမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့်ဒေသတွင်းနောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်ပြီးတိကျအတည်ပြုဖို့ခက်ခဲနေပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်အတွင်းမှာပဲပုံနှကြုံမျိုးနယ်အတွင်းကကြီးဝါတချို့နဲ့မြေပုံမျိုးနယ်ကန်းတောင်ကြီးမျိုးကိုစစ်ကောင်စီလေတပ်ကဘုံကျဲခဲ့တာကြောင့်အရသား၁၀ဦးနဲ့မနေ့တေဆုံးခဲ့ပြီးတော့ဒဏ်ရာရရှိသူတွေအများအပြားရှိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမြို့နယ်18မြို့နယ်တဲက14မြို့နယ်ကိုအာရခတပ်တော် AA ကတင်ထားပြီးရခိုင်ပြည်နယ်တနယ်လုံးကိုသိမ်းပိုက်ထိန်းချုပ်ပြီးနောက်ပိုင်းမှာတော့လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းလိုကြောင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာအကုန်ကထုတ်ပြန်ခဲ့ပါတယ်။ AA အဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသလို AA ထိန်းချုပ်မြို့နယ်တွေကိုလေကြောင်းကနေဆက်လက်ဘုံကျဲနေပါတယ်။ရန်ပြဲမြို့နယ်ကျောင်းနီမော်ကျေးရွာကိုဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချက်ချင်းတုံ့ပြန်တဲ့သတင်းထုတ်ပြန်ချက်လက်တလောထွက်ပေါ်လာတာမတွေ့ရသေးပါဘူးခင်ဗျာ။
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီရဲ့ရက်ဆက်လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားတေဆုံးမှုတွေတွေ့လာနေတဲ့အကြောင်းကိုခမောင်စုံမင်းတင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကရန်ကုန်နဲ့မန္တလေးအပါအဝင်မြို့ကြီးတွေမှာဒုစရိုက်မှုတွေတွေ့လာနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးခြင်းပါလေ။မြန်မာနိုင်ငံတဝန်းပြန်ပေးဆွဲလူရဲမှုဓမြမှုစတဲ့ဒုစရိုက်မှုတွေမြို့ပြတွေအထိအဖြစ်များလာနေလို့လုံခြုံမှုမရှိသလိုခံစားနေရတယ်လို့ရန်ကုန်နဲ့မန္တလေးဒေသခံတွေကပြောကြပါတယ်စစ်ပွဲပြည်ပခတွေကြောင့်အလုတ်ကန်ရှားပါမှုပြဿနာတွေကိုရင်ဆိုင်နေရချိန်မှာရာဇဝတ်မှုတွေတိုးလာတဲ့အန္တရာယ်ကိုတစ်ချိန်တည်းမှာပဲရင်ဆိုင်နေကြရတာပါဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါပါခင်ဗျာ
တရနာသိမ်းပြီး၄နှစ်အတွင်းအလုတ်လက်မဲ့ပြဿနာတွေထိုးပွားလာသလိုမြို့ပြနေရာအနှံ့မှာခိုးဆိုးလူရဲမှုတွေဟာမန္တလေးလိုမြို့ကြီးတွေမှာတိုးလာနေပါတယ်မန္တလေးနဲ့ပြည်ဦးနယ်မြို့တွေမှာဖုံးလူဆွဲကြိုးဖြတ်ဓများတိုက်တဲ့ကိစ္စတွေမကြာခဏဖြစ်နေတယ်လို့ဒေသခံတချို့ကပြောပါတယ်။စိုးရိမ်မှုကြောင့်ညဘက်နေဝင်ချိန်နောက်ပိုင်းအိမ်မြင်ထွက်သူနည်းသွားသလိုကိုယ်လုံခြုံရေးအတွက်ကိုယ်ပဲတာဝန်ယူနေရတယ်လို့ပြည်ဦးနယ်မှာနေသူတယောက်က VOA ကိုပြောပါတယ
်။လူသာရက်တာဓများတိုက်တာရာဇမှုပုံစံမျိုးစုံပေါ့နော်။တရှိကြီးများလာတာတော့ခံစားနေရပါတော့နော်။ကျွန်တော်အိမ်ကပေါက်သွားတာဒါမှလည်းမရတော့မကြာသေးပါဘူးကျွန်တော်အိမ်ကပေါက်သွားတာဒါနဲ့ဒီမှာလည်းတခုတည်းအတိုင်းမျိုးပါဘူးဒါနဲ့ဟိုဒေသမိဘူးမမိဘူးကစိတ်မတည်ရပါဘူးအဲ့တော့ဒီမှာလည်းစိတ်အဲ့ဒီပါဒီမင်းရဲ့အတိုင်းမျိုးကကိုယ့်ကိုယ်ကိုယ်လုံအောင်ဆောင်အောင်လုပ်နေကြတော့ဘယ်လိုခုလုံလုံကြီးတွေ့မှုကြီးနေရတဲ့သဘောမျိုးဖြစ်တာဟုတ်လားရေကဘယ်လိုလုပ်မှလဲအဲရောက်တာဥစ္စာဘာလို့မှဘာမှတင်မနေနိုင်မပါတော့အောင်လဲဆိုကြာစိတ်ကျလုံးလေးခုအောင်လာကြရင်ထားမကြည့်ကြလဲကြည့်အဲ့အမှုနဲ့ကျွန်တော်တို့ဆက်တမ်းနေရတာပေါ့လေဒါပဲ
ပြည်ကရပိုင်းကမန္တလေးနဲ့မြင်းကြံမြို့ကြားကမြို့သစ်ကောက်ခွဲမှာခေါက်ရိုက်ကစားနေတဲ့လူနှုတ်ဦးပြန်ပေးဆွဲခံရတယ်လို့သူတို့ရဲ့မိသားစုဝင်တဦးကပြောပါတယ်။ငွေကျပ်3,600နဲ့ပြန်ရွေးလိုက်ရပေမဲ့သူတို့ကိုဘယ်ဖွဲ့စည်းကပြန်ပေးဆွဲတယ်ဆိုတာမသိရသေးပါဘူး။မန္တလေးဘက်မှာတော့စစ်ကောင်စီကနေရာတချို့မှာလုံခြုံရေးရလက်ပတ်စစ်ဆေးနေတာမျိုးရှိပေမဲ့ဒုစရိုက်မှုတွေကတော့များနေတယ်လို့ပြောပါတယ်။အထူးသဖြင့်မန္တလေးစစ်မှုအချမ်းဘက်မှာလူရဲမှုတွေပိုဖြစ်နေတယ်လို့ဒေသခံတချို့ကပြောပါတယ်။
အဲ့ဒီကရှေ့ကနေပါလေရှိတဲ့နေရာတွေအရင်နေရာမျိုးပေါ်ပေါ်ကစစ်တာပြရကြတာနဲ့ကြာအလုံးစုံကြီးတဲ့စစ်တာကမလူချမ်းနဲ့လားကျွန်တော်လည်းအစ်ကပြောလို့ခင်ဗျာဒါနဲ့လူတွေကနေပုံကတော့လုံးစုံကြီးဆိုတာတဲ့ပြည်သားပြည်သားောင်းတဲ့သဘောတွေများဖြစ်နေမလားလို့လုံးစုံမရှိတာတော့အသိကြပါလေ
ရန်ကုန်မြို့ပေါ်ကရင်လိုင်းတွေစင်းလုံးကားရင်ပိုင်ရှင်တွေနဲ့လူရဲမှုတွေနေတိုင်းကြုံနေရပါတယ်ရင်လိုင်းပိုင်ရှင်တို့ကအခုလိုပြောပါတယ်
ဒီမျိုးပေါ်ဒီမှာပတ်ချံသားရဲ့ဒီတိုင်းလူလူအလူခံဒါလည်းဖို့ခံကျွန်တော်ဒီတိုင်းပေါ်မှာဒီမှာလူသွားလို့ဒီမှာဓာတ်ရုပ်ခံလို့ဒီမှာဖုံးဓာတ်တော့အဲဓာတ်တော့ပြီးတော့ဝီဒီယိုဖုံးလို့လူပြီးတော့အိုက်ဖုန်းရဲ့ကွန်တက်ကြီးကိုခုံးချက်ဆက်ထားပြီးတော့လူလွတ်သေးပါဆိုပြီးတော့လွတ်ထားတယ်အဲ့အားဆိုမလေးရအောင်ဆိုလေးဦးဖြစ်တော့ကျွန်တော်ဂျုံတော့ဘူ
းလက်နက်ကိုင်စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံကိုခီးမသွားဖို့အမေရိကန်ပါဝင်အနောက်နိုင်ငံတွေကခီးသွားသတိပေးချက်တွေထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကမြန်မာနိုင်ငံကိုအစိုးရရသောအနီရောင်အဆင့်အဖြစ်သတ်မှတ်ထားပြီးတော့အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံမှာသွားဖို့တတိပေးထားပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြားဒေသဆိုင်ရာဥပဒေတွေအတင်းကျပ်ပြဋ္ဌာန်းပြီးအရေးယူတာရေးပေါ်ကျမ်းမာရေးစောင့်ရှောက်ဖို့လိုအပ်ရင် long 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 machida, the chode da di ma, minyo maine, bao kweze de pisidi, shinida, durego mabido, panzi tengi da di, shinida, dwa, kiza me soyen, dri tabo, merigan nangi da iwuni tanaga, dri petara, pipare, mia?
Nimanangan, twin, tuzei moody, tumia lane, jankuyan, and tibia pigarabak, mia? View American tangani, taujani yama, insisinigo, seletolin piniraba. Kusa birong, willing andi, levia kos on yukangere, tionang and dan u. ကိုထိုင်းအာဏာပိုင်တွေကကက်တင်ခဲ့တဲ့သတင်းပြောပြကြပါမယ်။အွန်လိုင်းငွေလင်ကိုင်းသားတွေလက်ပြခေါ်တာခံခဲ့ရတဲ့ထိုင်းနိုင်ငံချင်းမိုင်မြို့ကိုတွားလဲမဲ့တရုတ်နိုင်ငံသားနှုတ်ကိုထိုင်းအာဏာပိုင်တွေကအချိန်မီကက်တင်နိုင်ခဲ့တယ်လို့ပြောပါတယ်။ဘန်ကောက်မြို့တူဝနာဘူမီလေဆိပ်ကနေတက်ခိုင်ဖုတ်ဖရာမြို့အထိလက်စားခေါ်တွားခံရသူ ထိုင်းနိုင်ငံတူဝနာဘူမီလေဆိပ်ကနေမြန်မာနိုင်ငံကောစင်တာခိုင်ဝင်များကလှည့်ပြားခေါ်ဆောင်သွားခဲ့တဲ့တရုတ်နိုင်ငံသားနှစ်ဦးဖြစ်တဲ့အသက်20ခုနှစ်နှစ်အရွယ်မစ္စတာဝူနဲ့အသက်36ခုနှစ်အရွယ်မစ္စတာဇူတို့ကချင်းမိုင်မြို့ကိုလာရောက်လည်ပတ်ဖို့အတွက်ကားငှားလာခဲ့ကြတာပါအငားယင်မောင်းကချင်းမိုင်မြို့ကိုမမောင်းဘဲတက်ခိုင်ဖုတ်ဖရာမြို့နယ်ထဲကိုမောင်းသွားခဲ့ပြီးသူတို့ကိုနယ်မြေ
ี่ยนะครับจะต้องคนขับรถส่วนใหญ่เนี่ยนะครับอยากทราบเลยนะครับว่าจะต้องลงมาให้ทัน
သူပြောသွားတာကတော့နေဆက်ကိုရောက်ရှိလာတဲ့နိုင်ငံခြားသားတွေအနေနဲ့ call center online လေလေခိုင်းတွေကနေလူကုန်ကူးတာမခံရအောင်ကာကွယ်တဲ့အနေနဲ့နေဆက်စစ်ဆေးရေးဂိတ်တွေမှာတရုတ်လာအိုဗီယက်နမ်စတဲ့ဘာသာစကား6မျိုးနဲ့သတိပေးစာတမ်းဆိုင်ပုတ်တွေကိုပြသထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်။ထိုင်းစစ်တပ်ကဒီတရုတ်ခီးသွားနှစ်ဦးကိုလူကုန်ကူးခံရမယ့်အခြေအနေမရောက်ခင်မှာကယ်ဆယ်နိုင်ခဲ့ပြီးမိသားစုနဲ့ဆက်သွယ်နိုင်ရေးကူညီပေးခဲ့တယ်လို့လည်းဆိုပါတယ်။နောက်ထပ်ဝင်ရောက်လာတဲ့နိုင်ငံခြားသားတွေကိုသူတို့သွားမယ့်နေရာတွေကိုမေးမြန်းပြီးမြန်မာနိုင်ငံဘက်က call center လူလိန်ကိုင်းနေနဲ့ပတ်သက်တာမလုပ်ဖို့အတိပေးနှိုးဆော်တာတွေလှုပ်ဆောင်နေပါတယ်လို့လည်းပြောသွားခဲ့ပါတယ်။နောက်ထပ်အမျိုးသားမော်ရယ်တရုတ်ဆောင်တဦးနဲ့အမျိုးသမီးတဦးလည်းပျောက်ဆုံးနေတဲ့အကြောင်းပြည်ပသတင်းဌာနတွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။မော်ရယ်တရုတ်ဆောင်ကလည်းတရုတ်ဆောင်ဘုံငှားရမ်းခဲ့ပေမဲ့ WeChat ကနေအကြောင်းကြားတဲ့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကဘန်ကောက်ကိုသွားခဲ့ပြီးတဲ့နောက်ပိုင်းရုပ်ရှင်ရိုက်ကူးရေးကဆိုပြီးအဖွဲ့တစ်ဖွဲ့ကနေဆက်ကိုခေါ်ဆောင်သွားခဲ့တယ်ဆိုပြီးသတင်းတွေမှာဖော်ပြကြပေမဲ့အခုတည်းထိတော့သူတို့နှစ်ဦးကိုရှာဖွေတွေ့တယ်ဆိုတဲ့သတင်းမကြားရသေးပါဘူး။ဒီသတင်းတွေကြောင့်နှစ်တစ်ကူထိုင်းနိုင်ငံကိုလာမဲ့တရုတ်ခရီးသွားတွေကြားမှာစိုးရိမ်နေသလိုလူမှုကွန်ရက်တွေမှာရေးသလိုခရီးစဉ်တွေလည်းဖြတ်သိမ်းနေကြပါတယ်။ထိုင်းနိုင်ငံကိုအလုတ်သွားရင်းပျောက်ဆုံးခဲ့တဲ့တရုတ်ဆောင်မင်းသားဝမ်ရှင်းဟာလူကုန်ကူးခံရတဲ့နောက်ပိုင်းမှာတရုတ်ခရီးသွားတွေကြားစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေကြတာကြောင့်ခရီးစဉ်တွေဖြတ်သိမ်းတာတွေဖြစ်လာခဲ့ကြတာပါ။ထိုင်းနိုင်ငံကိုတရုတ်ခရီးသွားများလာရောက်လည်ပတ်တာကတော့အားလိုက်ရရာဒီမှာဆယ်ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိကျဆင်းပွေဖြစ်လာနိုင်ကြောင်းဘေးအန္တရာယ်ကင်းရှင်းပါမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတဲ့အတွက်ထိုင်းခရီးသွားအေဂျင့်တွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာကမ္ဘာလက်ခရီးသွားအများဆုံးဖြစ်တဲ့တရုတ်နိုင်ငံသားတွေဟာနှစ်စဉ်တန်းနဲ့ချီပြီးလာရောက်လည်ပတ်နေကြတာဖြစ်ပါတယ်။လူဦးရေ 6.83 သန်းလောက်ဟာထိုင်းနိုင်ငံတဲကိုပြီးခဲ့တဲ့နှစ်ကလာရောက်လည်ပတ်ခဲ့တဲ့အကြောင်းထိုင်းခရီးသွားလုပ်ငန်းနဲ့အကစားဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင
်။ထိုင်းနိုင်ငံအတွင်းငွေလင်ကိုင်းတွေလဲပြားလေးနဲ့ချင်းခံခဲ့ရတဲ့တရုတ်နိုင်ငံသားနှစ်ယောက်ကိုအာဏာပိုင်တွေကကက်ထုတ်နိုင်ခဲ့တဲ့အကြောင်းမှတ်အေးအေးမှသတင်းပေးပို့ခဲ့တာပါခင်ဗျာ။ View America အတန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြခင်တင်ဆက်ပေးမယ့်နိုင်ဝက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားပါဦးမယ်ခင်ဗျာ။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
တော်ရရှိတို့ခုနဆင်းနေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်အဒုတိယပိုင်းနိုင်ဝတ်မှာဆိုရင်လေအဖတ်စဉ်အစီအစဉ်တွေဖြစ်တဲ့အမျိုးသမီးကန္တသုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံတဲ့ဤပညာတို့ကိုဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်ပထမအဦးဆုံးတော့အမျိုးသမီးကန္တနဲ့စပါမယ်2021အာနာသိမ့်မှုနောက်ပိုင်းမြန်မာနိုင်ငံကနေထိုင်းဘက်ထွက်ပြေးလာတဲ့မိသားစုတွေပုံများလာတာနဲ့အများပညာသင်အရွယ်ကလေးငယ်တွေအတွက်လိုအပ်ချက်တွေပိုများလာတယ်လို့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အခြေစိုက်စာမှုထော်ပညာသင်ကျောင်းရဲ့ကျောင်းဆရာမကြီးဒေါခင်မမအေးကပြောပါတယ်ကျောင်းသူကျောင်းသားတွေများလာတဲ့အပေါ်ထိုင်းအစိုးရကစိုးရိမ်ပြီးကန့်တက်လာတာရှိသလိုဆရာဆရာမမလုံလောက်တာငှားရမ်းဖို့ငွေကြေးမတတ်နိုင်တာအပါအဝင်အခက်အခဲတွေပိုများလာတယ်လို့လည်းပြောပါတယ်စာမှုထော်ကျောင်းဆရာမကြီးဒေါခင်မမအေးကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးကအဆက်အသွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
There's a path we must choose sometimes. Gotta stand up and fight.
မင်္ဂလာပါဆရာမကြီးဒေါခင်မမကြီးရှင်။ဗီဒီယိုမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါဆရာမကြီးလည်းကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါဒါဆရာမကြီးနဲ့ပတ်သက်ပြီးတော့သိချတာကတော့ဆရာမကြီးကဒါထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံကနေပြီးတော့မှအကြောင်းမျိုးမျိုးနဲ့ရောက်လာကြတဲ့ရွှေ့ပြောင်းမိသားစုတွေရဲ့ကလေးငယ်တွေရဲ့ပညာရေးလုပ်ငန်းတွေမှာပေါ့နော်။ဒါနှစ်အတော်ကြာကိုဒီဇိုင်းမတ်မတ်လုပ်လာတယ်ဆိုတာကိုသိချရပါဗျ။ဆိုတော့အခုလက်ရှိမှာဆိုလို့ရှိရင်လဲစာမှုထောဆိုတဲ့ဒါရွှေ့ပြောင်းကလေးငယ်တွေအတွက်တည်ထောင်ထားတဲ့ကျောင်းမှာဆရာမကြီးကကျောင်းအုပ်ဆရာမကြီးအဖြစ်နဲ့တာဝန်ခံပြီးတော့လက်ပတ်နေရဲဆိုတာကိုလည်းသိရပါဗျ။ဆိုတော့ဒီလိုမျိုးဆရာမကြီးအနေနဲ့အခုလိုမျိုးဒီကလေးငယ်တွေရဲ့ပညာရေးမှာဘယ်ချင်းကစပြီးတော့ဘလို့ပါဝင်ဆောင်ရွက်ဖြစ်ခဲ့တယ်လဲဆိုရယ်ဆရာမကြီးရဲ့အကြောင်းလေးရောနောက်ဒီစာသင်ကျောင်းလေးရဲ့အကြောင်းရောပေါ့နော်ဒါအမျိုးသမီးကဏ္ဍကနေပြီးတော့ပြန်လည်မျှဝေချင်တာဖြစ်ပါတယ်အဲ့ဒီအတွက်အချိန်ပေးတာကျေးဇူးတင်ပါတယ်ဆိုတော့ဆရာမကြီးအနေဆရာမကြီးဒီအခုလက်ရှိပေါ့နော်ဒီစာမှုထောကျောင်းမှာဆိုလို့ရှိရင်ရောဘလို့ကလေးငယ်တွေကိုအထူးကထားပြီးတော့ဘယ်နှတန်းကနေပြီးတော့မှဘယ်နှတန်းထိပေါ့နော်ပညာရေးသင်ပေးနေတာရှိလဲဆိုတာလေးကိုလည်းပြောပြပေးပါရှင်
ဦးဆရာမကြီးတို့ကြောင်းမှာဆိုရင်မူဂျူကနေပြီးတော့ဟို9တန်းတိပေါ့ grade 7 G တင်တယ်နောက်ပြီးတော့ GED ပေါ့ GED program ကိုဆရာမကြီးဒီနှစ်မှာစပြီးတော့ထည့်သွင်းပြီးတော့သင်ကြားပေးနေပါတယ်
ဟုတ်ကဲ့မူလာတန်းကနေပြီးတော့အလဲတန်းအဆင့်ထိအင်အားတော့ရှိနေရနေပြီးတော့အခုမှဒါ GED ကိုစပြီးတော့ဒါတိုးချဲ့လာတယ်လို့ပြောရမှာပေါ့ဆရာမကြီးတို
့ဟုတ်ပါတယ်
ပညာရေးလုပ်များ
လိုအပ်ချက်ရပါတော့အခုဆရာမကြီးပြောမှဆိုရင်ကိုယ်ပမာပြည်ကကလေးတွေရဲ့လိုအပ်ချက်အရဂျီဂျီပရိုဂရမ်တော့ဒီအခုမဲဆောက်ရှေ့ပြောင်းကျောင်းတွေမှာအကျောင်းတော်တော်များများမှာထည့်သွင်းလာတာပေါ့ဒီနှစ်လာမယ့်နှစ်ပိုင်းခြားမှာပို့ပြီးတော့တွေ့လာရတာပေါ့သမီးရဲ
့ဟုတ်ကဲ့အဲ့တော့အဓိကရောလိုအပ်ချက်လို့ဇေဆရာမကြီးပြောတယ်ဆိုတော့လေလက်ရှိမှာဒီထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေ့ပြောင်းကလေးငယ်ပညာရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အဓိကဘလို့လိုအပ်ချက်တွေရှိနေပါလဲရှင်
ပြောရမယ်ဆိုရင်တမီးရဲ့အရင်ဆယ်စုနှစ်ရကြတော့အဓိက migrant ဒီ worker ပေါ့နော်အလုပ်သမားတွေရဲ့ကလေးအများစုပဲဆရာမကြီးတို့အနေနဲ့သင်ကြားရပေမဲ့အခုဒီဗမာပြည်ရဲ့အခြေအနေအရာအခုဆို CDN ဒီလုပ်တဲ့မိဘတွေရဲ့သားသမီးတွေစစ်ပီးကြောက်ပြေးလာတဲ့ကလေးတွေဒီဗမာပြည်ရဲ့ဟိုဒီအနာသိန်းနဲ့ကိစ္စကြောက်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေနဲ့ပို့ပြီးတော့ပြေးလာတဲ့ကလေးတွေကလူကြီးအရန်များလာတာပေါ့နော်များလာတဲ့အခါမှာဒီဆရာမတို့ရွှေ့ပြောင်းကျောင်းနေမှာလဲလူကြီးတွေများလာတဲ့ကျောင်းတွေလည်းမရှိမဖြစ်လိုအပ်လာတာပေါ့အဲ့ဒီအတွက်ကြောင့်မလို့အာကလေးတွေရဲ့ပညာရေးခန္ဓာကဒီဟိုဘယ်လိုပြောမလဲပေါ်လာဧရိယာမှာပို့ပြီးတော့လိုအပ်ချက်အဖြစ်နေရာယူလာတာပေါ့ပြောရမှာဆိုရင်တော့အမင
်းအခုလက်ရှိဆရာမတို့ကျောင်းမှာရောကျောင်းသူကျောင်းသားဘယ်နှယောက်လောက်ရှိပါလဲရှင်
အခုဆရာမကြီးတို့ကြောင်းမှာဆိုရင်စုစုပေါင်း248ရာလောက်ရှိပါဘူး။အဲ့
တော့ဆရာမကြီးတို့ကြောင်းကနေပြီးတော့မှနေထွက်သွားတယ်ဒီအလဲတန်းအဆင့်ပြီးတဲ့ကလေးဆိုရင်ရောသူတို့ပညာရေးကိုအခုကတော့ဒါ GED ရှိရပေါ့လေ GED မရှိခင်ကဒီ2024မတိုင်ခင်တည်းကတော့ GED မရှိလို့နားလဲတယ်ဒီ။ဆိုတော့အဲ့ဒီမတိုင်ခင်ဆိုရင်ရောကလေးငယ်ကြီးအနေနဲ့သူတို့ပညာရေးဆက်ဖို့ဆိုရင်ဘယ်လိုဆက်သွားကြလဲ။ဆရာမကြီးတို့ကအခြေခံမှုပဲပေးလိုက်တယ်ဆိုတဲ့သဘောမျိုးလား။
Okay, but she can be ready, my letter than down the sheet of honor. Oh, Sama Cindy, Rupinare, CDC, Chat and Jam, you know, Sama Poly Rupinare, Saturday, Chat and Jam, you chat and Jam, you see, the Maru Jama, the Ransom Bushin, Chat and Jam, you say, my you. Twaja, let the shooter leave the Jarrah, Ransom, and you know, time be nai, Jam, but Jam, she get 80 people, trying to clear the sheet of her. Shooter, Jarrah. ဒီဆရာမကြီးတို့ဒီအများသောအပြည့်ကြီးကြီးကမေဆောက်မှာဆိုလို့ရှင်မင်းမဟောဖောင်ဒေးရှင်းအရင်စပြီးတော့ဟိုစတင်တယ်လို့ပြောရမှာပေါ့နော်အဲ့ဒီ 타이ဒီအနာပိုင်းနေပတ်ကောဆရာမကြီးတို့ចောင်းနေတဲ့ပတ်သက်ပြီးတော့လို့လလလောက်ပိုင်ခွင့်ပေးသလားဘလို့အချင်းနေအောက်မှာလောက်ရပါလဲရှင်ဦးဆရာမကြီးတို့ကတော့ပြောရမစို့ရင်သူများတိုင်းပြည်မှာဖွင့်ထားတဲ့ចောင်းနေဖြစ်တဲ့အစိုးရသူခိုင်းအစိုးရရဲ့ဘောနော်တကယ်တရားဝင်အတိမှတ်ပြုတော့ចောင်းတော့လည်းမဟုတ်ဘောနော်နားလည်းမူတရားနဲ့ ဖွင့်ထားတယ်လို့ပဲပြောရမှာပေါ့။ကျောင်းအနေနဲ့တော့သူတို့နာမည်မခန့်ခိုင်းဘူး။လန်နီစင်တာတခုအနေနဲ့ပဲဓမ္မကြီးတို့ပြောတာပေါ့နော်။လန်နီစင်တာတခုအနေနဲ့ပဲပြောထားတာဖြစ်တယ်။သူတို့အစိုးရအနေနဲ့တကယ်တရားဝင်အတိမတ်ပြုထားတဲ့ပုံစံမျိုးတော့မဟုတ်ဘူး။ဟိုကလေးတွေရဲ့ပညာရေးကိုပဲသင်စီခြင်းတဲ့သဘောနဲ့စီကံပေါင်းနေရတော့သူတို့ချမှတ်ထားတဲ့မူပေါင်းတိုင်းမှာပဲဆရာမကြီးတို့က
ပြန်တုံပြီးတော့ဖွင့်လှစ်ရတဲ့သဘောမှာတော့ရှိပါတယ်သမီးโอเคဆိုတော့တရားဝင်မဟုတ်ဘူးဆိုတဲ့အတွက်ကြောင့်မလို့တော့အချိန်မရွေးတော့တာအเจ้าကိုလာပြီးတော့ဖျားပေးတာမျိုးတွေတော့ကြုံရနိုင်တဲ့ပုံစံမျိုးရှိတယ်လို့ပြောလို့ရလားရှင်အဲ့ဒါမျိုးပြောလို့ရပါတယ်အခုနှစ်တည်မှာတော့ပူဆိုးတာပေါ့နော်ဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့အခက်အခဲတချို့ကြောင့်ဒီဘက်မှာအเจ้าသားဥယျာဉ်များလာတာဒီ
ဟုတ်တယ်သတ်မှတ်လာတဲ့အပိုင်းလေးရှိတယ်အဲအဲ့ဒီအတွက်ကြောင့်တော့ဆရာမကြီးတို့ကတော့သူတို့ရဲ့မူပေါင်းအတွင်းမှာပဲအဲမလူသာမလောက်သာတော့လောက်ရှားရတာပေါ့သမီးโอเคပါဆိုတော့ဒီเจ้าကိုလက်ပတ်ရတဲ့အခုလက်ရှိဒီလိုပေါ့เนาะတရားမဝင်လက်ပတ်ရတယ်ဒီကြားထဲမှာမှာเจ้าကိုလက်ပတ်ဖို့အတွက်သွားရတဲ့စည်းစကားတွေလည်းရှိမှာဖြစ်ပါတယ်ဆိုတော့ဒီအတွက်ကိုဆရာမကြီးတို့ဘယ်လိုပုံစံမျိ
老辈都那细的，我那都偏细的。这都慢慢教你啊咯，古老辈嘛，路线这都的没把拉老对呀嘞。除了别什么几路嘛怕，真可不这样欣赏呀嘞，是吧？下下嘛的也拉啥客客啊咯，这都的细的不？这就路线的家咯，少五百斤呢。这家教也路啊，吃过偏西北的五咯。老辈的人家的，些些嘛也拉萨乌咯，辈的路线的也都多内的，人都婆嘛些嘛几多那个，我看里的这样那个拉伸肌力不呢？拉伸肌天天下班的拉伸肌力高不咯？然后些些嘛拉萨的那皮心也在讲的也咯，多多咩咩细啦啦对呀的，哎呀些嘛几多水煮的这素呢，没煮啦咯。这咱没撇了吧？喏，因山中的这树啊，老些些嘛拉杂物，些嘛几路你呢普遍些么路，皮皮娃娃路线的操办呢，杂物嘞皮皮娃娃滴滴喳喳，普遍么稀了，普遍了点来呢，估计了，哦些嘛几路教你这都咩咩不？哦些嘛几路教呢，收入不教这都咩咩个，一些些嘛拉杂物路线么稀的老下班的嘞，你看嘛撇。
对，所以这样呢，不代表开开把的系列路标嘛，所以的路两呢都难比了嘛，他目前已经崩溃，下巴拉了，都不把我们骗买路车嘛嘞。
好吧嘞，那老弟干吧。
OK， 所以这车哟，这些买路的开开把喏，就我来把里面系列路标来么来先。
啊，我说了，咱们也标嘛，说路线，我带你也，请你也叫，对不对？你在嘛？路也难拉的， ตัวเยมิตาสุเยมะละตรุจองท้ายจองท้ายจองตาอุเยมะละจองตาอุเยมะละได้ปုံมาทายสุยะอนิเนี่ยแหละที่หาตรุอนิเนี่ยสุเยเนี่ยไปเนาะชื่อแล้วเนาะโหจองนี่ก็จองตาอุเยนี่แทบไม่ดูกันตับปุ๊บแล้วไม่รู้ดิตองสุราดาดิแล้วชื่อแล้วเนาะเสมาจีรู้จองนี่ก็ไม่รู้อนิถ้ามาเสมาจีรู้อนิเนี่ยแหละคลีได้ก็ปัญญาตินจาวินชื่อเลยสุเร หมู่บ่าวเอ้ยอ่ะတော့ลักขันจินน่ะบ่ลักขันจินเนี่ยตะเคเรนเนี่ยทุกข์ขึ้นโหลาจ้าได้หลูดิเว้ยนี่ก็ตูมาอ่ะกูตันมีปิดพี่แล้วเปาะรู้ลาจ้าได้หลูดิก็ไม่ใช่กูดิพอมาจิพี่แล้วเสียมาจิตัวก็อ่ะเนเน่ก็คองเคยอ่ะบ่ตะเมียลาได้หลูไรโหลักขันรู้ไม่ได้อนิถ้าอติว่าลักขันรู้ไม่ได้อนิถ้ามาก็ใช่ล่ะ
ခက်ခဲတွေကြားလက်ပတ်နေတဲ့စာမှုထော်စာတင်ကြောင်းအကြောင်းမှခင်ဖြူထွေးမေးမြန်းတင်ပြပေးခဲ့တာပါအကြောင်းဆရာမကြီးဒေါက်ခင်မမအေးအနေနဲ့မြန်မာရွှေပြောင်းတဲ့ဒုက္ခတွေကလေးငယ်တွေအတွက်ပညာရေးလုပ်ငန်းတွေမှာဘယ်အချိန်ကစတင်ပါဝင်ခဲ့ပြီးအခုချိန်ထိပါကြောင့်ဒီဇိုင်းမမဆက်လုတ်ဆောင်နေတယ်လဲဆိုတာတွေကိုတော့နောက်တစ်ပတ်အမျိုးသမီးကဏ္ဍမှာဆောင်မျှော်ကြည့်ရှုနားဆင်ကြပါခင် ပြည်တော်စုကနာမည်ကျော်ဂီတာတက်ကတူတွေမှာဂီတာအနုပညာဘာသာရပ်နဲ့မဟာဘွဲ့အထိရယူခဲ့တဲ့အော့စတင်ချန်ကမြန်မာတချင်းတွေကိုပြန်လဲစမ်းသစ်တိခတ်ဖို့ဆင့်ဆင့်ဘလို့ဖန်တီးတယ်မြန်မာပြည်သက်တင်တဲ့ဘလို့ထီတွေ့ဆက်ဆံခွင့်ရခဲ့တယ်ဆိုတာတွေကိုအခုဒုတိယပိုင်းမှာရှင်းပြပေးထားပါတယ်တူတာဆောင်လေးအမေရိကန်တခွင့်အစီအစဉ်ကနေကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ကျွန်တော်ကဆန်နီယာကလုတ်တွေ့တဲ့နာမကဆန်နီယာတစ်ခုလုံးကိုတူရီယာလို့သဘောထားပြီးတော့တီးခတ်ရတာကြိုက်ပါတယ်ဆန်နီယာကျိုးတွေကိုတို့ထိပ်ပြီးတော့တီးသလိုတစ်ခါတလေလဲခတ်ပြီးတော့တီးပါတယ်တစ်ခါတလေလဲဆန်နီယာအင်ကိုခောက်ပြီးတော့တီးသလိုပုတ်ပြီးတော့လည်းတီးပါတယ်
These acoustic sounds help.
It's also important to know that the Daga, Kuyen Jemu Gidago, Chenor Tanine Beka Gombu Tainawa, Gidago, Chenor Boa Lu, can you Tarabe Mohopala? Along Piazzi Baby Suyeno, Tan Tuemare.
Next, I edit the sound.
Pido, Computane Piazzi Tika B, Along Nasin on Lumukoyan Matemare, who Chenor Pian Tika Tare Tchinga,
final version to social media. was honestly amazed.
မြန်မာပြည်သက်တွေစီကအပီစကားရီကြားတော့ကျွန်တော်တကယ်ပဲအံ့အားသင့်ရပါတယ်။မြန်မာသချင်းဂီတကိုစိတ်ဝင်စားလို့လေ့လာမယ်ဆိုပြီးစခဲ့ပေမဲ့မထင်မှတ်ပဲအားလုံးကဝိုင်းပြီးတော့အပီခဲ့ကြတာကိုတွေ့ရပါတယ်။အပီစကားရီကြောင့်ဖုန်းလဲတစ်ချိန်လုံးနိုတီတွေတက်အချက်ပေးသံတွေတစ်ချိန်လုံးမြည်နေပါတယ
်။ Incredible is how the process
အခုလိုဂီတတန်စင်တွေပြန်လဲ moment တိခတ်ရင်မြန်မာပြည်ကသူတွေနဲ့ပါထိတွေ့ဆက်ဆံခွင့်ရတာကြောင့်အထူးဝမ်းသာအားရဖြစ်မိပါတယ်။ Social Media တွေရဲ့ကျေးဇူးကြောင့်အရင်ကထိတွေ့ကြွမ်းဝင်မှုမရှိသူတွေနဲ့လည်းခုအခါအလွယ်တကူဆက်သွယ်နိုင်ပါပြီ။ Comment တွေလာရေးကြတဲ့အခါကျွန်တော်ကိုအားပေးရုံသာမဟုတ်ပဲမြမယဉ်ကျေးမှုနဲ့ပိုးပြီးတော့အကျွမ်းတဝင်ဖြစ်အောင်လဲရှင်းပြကြပါတယ်။တခြင်းအသစ်တွေတိခတ်ဖို့အကြံပြုကြတဲ့အပြင်တခြင်းအကြောင်းအဆိုရော်တွေအကြောင်းကိုလည်းရှင်းပြကြပါတယ်။ဒါအပြင်တခြင်းစာသားတွေစကားလုံးအသုံးနှုန်းတွေကိုလည်းရှင်းပြပါတယ်။ကဘာကြီးရဲ့ဘယ်နေရာမှာပဲရောက်နေပါစေဂီတဟာအားလုံးကြားပေါင်းကူးပေးတာကိုတွေ့လဲရတာပါ။ဘယ်ပကြီးရေလို့မမီတဲ့ချင်းကိုကျွန်တော်တီးတဲ့အခါမှာတော်တော်များများကကျေးဇူးတင်ကြောင်းပြောလာကြပါတယ်။ဒီတဲ့ချင်းကမိဘတွေရဲ့သားသမီးတွေအပေါ်ထားတဲ့မေတ္တာတရားအကြောင်းရေးဖွဲ့ထားတာပါ။ဒါကြောင့်နားဆင်ခံစားသူတိုင်းအတွက်မိဘနဲ့ပြန်တွေ့ခြင်းစိတ်ပေါ်ပေါက်လာစေခဲ့ပါတယ်။ဂီတဟာလူတွေကိုဖန်ဆားနိုင်ခဲ့ပါတယ်။
There are definitely some differences between my
မြန်မာနဲ့တခြားလူမျိုးပြည်သက်တွေကြားကျွန်တော်ရဲ့ဂီတအပေါ်ခံစားပုံချင်းတော့မတူကြပါဘူးမြန်မာတွေကတော့တချင်းစာသားတွေကအကြောင်းအရာကိုပါသိကြတော့ကိုယ်ဘွားနဲ့နိုင်ရှင်ပြီးခံစားနားဆင်ကြပါတယ်မြန်မာတယောက်ကတီးခတ်ဖြောပြတာကိုဂုံယူကြတာလည်းပါမှာပါမြန်မာမဟုတ်တဲ့သူတွေကြတော့ဘလို့တချင်းမျိုးလဲဆိုတာကိုသိကျင်သွားတာပါအမေရိကန်မိတ်ဆွေတချို့ကတော့အပြည့်အစုံနားမလည်ပေမဲ့ဂီတတန်ထဲမှာထူးခြားမှုတွေအများကြီးပါတယ်လို့ပြောကြပါတယ်ဘွားတွေဖြတ်တန်းမှုတွေမတူကြပေမဲ့ဂီတကိုခံစားကြပုံချင်းတော့တူညီကြပါတယ်
I've had so many people reach out saying they
တော်တော်များများကျွန်တော်ကိုဆက်သွယ်လာကြပြီးစန်နီယာတီတင်ခြင်းတယ်လို့ပြောလာကြပါတယ်ဂီတတင်ဂီတဒါမှမဟုတ်စန်နီယာတီတင်ပေးဖို့လည်းပြောပါတယ်ဒါကြောင့်မြန်မာသချင်းတွေတဲကနာမည်ကြီးတဲ့တကြံမိုးလို့သချင်းမျိုးအတွေ့တီးခတ်ပုံသင်ကန်းစာတွေရေးဆွဲဖို့ဆုံးဖြတ်ခဲ့ပါတယ်အခုတော့ online မှာအဖွဲ့လေးဖွင့်ထားပါပြီတချို့ကကျွန်တော်ပေးထားတဲ့ဗီဒီယိုသင်ခန်းစာနဲ့လေ့ကျင့်ပြီးရင်သူတို့တီးထားတာလေးတွေပြန်လာပြပါတယ်သူတို့တီးထားတာအဆင်ပြေမပြေလဲပြန်မေးပါတယ်လေ့ကျင့်နိုင်သလောက်တိုးတက်လာတာကိုတွေ့ရတာကတော့ဝမ်းသာစရာပါသူတို့ဘက်ကကြိုးစားတာကိုတွေ့ရလေကျွန်တော်ဘက်ကလည်းပိုးပြီးတော့အားစိတ်ထိုးရမယ်ဆိုတာကိုသဘောပေါက်လာပါတယ်အားလုံးကြိုကြိုစားစားလေ့ကျင့်နိုင်အောင်ကျွန်တော်ဘက်ကလမ်းပြပေးနိုင်ခဲ့မယ်လို့မျှော်လင့်ပါတယ်
So what's next?
ကျွန်တော်ဘဝတခြားဂီတနဲ့ပတ်သက်ပြီးမျိုးစုံကြုံခဲ့ပေမဲ့စင်ပေါ်မှာဖြောပြရတာကိုအချိန်ဆုံးမှာအခွင့်အခါပေးတဲ့တစ်ချိန်ချင်းမှာမြန်မာပြည်မှာလည်းဖြောပြခြင်းပါတယ်ကျွန်တော်ကိုဝိုင်းဝန်းအားပေးခဲ့ကြတဲ့သူတွေနဲ့လည်းတွေ့ခြင်းပါတယ်ဖြစ်နိုင်မယ်ဆိုရင်တော့မြန်မာအစိုးရတွေဂီတပညာရှင်တွေအနုပညာရှင်တွေနဲ့လက်တွဲဖြောပြခြင်းမှာသေးတယ်ကျွန်တော်ကအချိန်ရသမျှဂီတတွေထပ်ပြီးတော့ဖန်တီးတင်ဆက်နေမှာပါဒီစနစ်အစ်စ်တွေလေ့လာပြီးတော့အကောင်းဆုံးတင်ဆက်နိုင်အောင်လည်းကြိုးစားနေပါတယ်။ဆိုရှယ်မီဒီယာမှာအားပေးကြသူတိုင်းကိုအလေးနဲ့ကျေးဇူးတင်ပါတယ်။စန္ဒယပညာရှင်တယောက်အနေနဲ့အခုလိုအားပေးကြတဲ့အပေါ်ဘာနဲ့မှအဖိုးမဖြတ်နိုင်ပါဘူး။ကျွန်တော်ရဲ့ဂီတကီးမှာအတူတကွလိုက်ပါခဲ့ကြတဲ့အတွက်အလွန်ဝမ်းသာအားရဖြစ်မိပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့တုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြည့်ရှုကြကြရပါခင်ဗျာ VO American အတန်းကနေတောက်ချာနေညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းတင်ပြပေးပါမယ်ပါကာနေဆူဇန်ရဲ့ယင်ဟာတတ်မှတ်ထားတဲ့နေနဲ့အနည်းဆုံးနေရာကိုရောက်သွားပြီဖြစ်ပြီးသူဟာပျက်စီးမှုမရှိဘဲအကောင့်ပဂရီအတိုင်းပုံမှန်အလုပ်တွေကိုလုပ်နေတယ်လို့2024ဒီဇင်ဘာ29ရက်နေ့မှာ NASA ကကြေညာပါတယ်။ NASA နေဆူဇန်ရဲ့ဆံရအကြီးအကဲဒေါက်တာဂျိုးဆက်ဝက်စလိတ်ကရိုက်တာသတင်းဌာနကိုပြောကြားချက်တင်တဲ့အတူလူသားတွေရဲ့နေဆူဇန်ရဲ့ဆံရနောက်ဆုံးအခြေအနေတွေကိုဒေါက်ကင်ပသက်ကအခုသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ
ဘာနဲ့အနည်းဆုံးကျဲတဲ့ဝင်ဖြစ်တဲ့နေနဲ့ပတ်သက်ပြီးနားလည်နိုင်ဖို့လွှတ်တင်လိုက်တဲ့ပါကာနေဆူဇန်ယင်ဟာဒီဇင်ဘာလ24ရက်နေ့ကနေမျက်နှာပြင်ကနေမိုင်ပေါင်း 3.8 တန်းအကွာကိုရောက်ရှိခဲ့တာပါသူဟာနေရဲ့မျက်နှာပြင်ပေါ်ကကိုရိုနာလို့ခေါ်တဲ့အပေါ်ရန်လေးရုလော်ထဲမှာပြန်တန်းခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ26ရက်နေ့မှာသမန်နေရာကိုရောက်ပြီးဖြစ်ကြောင်းဒီအာဂါဒရင်ကနေအချက်ပြအတန်ပြေးပို့ခဲ့တာရခဲ့တယ်လို့ဒီဆူဆန်မှုကိုကုခဲ့တဲ့ Maryland ပြည်နယ် Johns Hopkins အသုံးချယူပဗေဒဌာနက NASA နေဆူဆန်ရဲ့ဆိုင်ရာအကြီးအကဲ Dr. Joseph Wesley ကပြောပါတယ
် Today we got back very late at night last night about 11:50 p.m. Eastern time we got back a green beacon
ဒီကနေ့ဒီကတော့ပြီးခဲ့တဲ့ည 7:50 မှာပါကာဆူဇန်ရဲ့ယင်စီကသူတက်မရနေရရောက်ပြီဆိုတဲ့အချက်ပေးတံကိုရပါတယ်။ဒါဟာနေနဲ့အနည်းဆုံးနေရာကိုရောက်ဖို့လူသားတွေကြိုးပမ်းတာအောင်မြင်ပြီဆိုတာပြနေတဲ့အပြင်နေနဲ့အနည်းဆုံးနေရာကိုပထမဆုံးအရောက်သွားနိုင်တာလည်းဖြစ်ပါတယ်။ဒါဟာတကယ်အောင်မြင်မှုကြီးပါ။နေရဲ့အပေါ်ရန်လေထုလွာကိုရိုနာမှာပြန်တန်းနိုင်တာဖြစ်တဲ့အတွက်စဉ်းစားကြည့်ရင်တကယ်ကိုအံ့ဩစရာပါ
။ဒါဟာအလွန်ပူပြင်းတဲ့နေနာကိုလူသားတွေအရောက်သွားနိုင်တဲ့အောင်မြင်မှုလည်းဖြစ်ပါတယ်။ကမ္ဘာအချင်းထက်အစတရာမကကြီးတဲ့နေဟာအပူချိန်9500ဒီဂရီဆယ်စီယပ်ဖာရင်ဟိုက်နဲ့ဆိုဒီဂရီ11000ဝန်းကျင်ရှိပြီးကမ္ဘာကလည်းမိုင်ပေါင်း93တန်းလောက်ကွာမှာရှိပါတယ်။ဒီလောက်ကွာဝေးတဲ့နေရာကိုရောက်အောင်တောက်ကြကြူရဲ့ဆွဲအားနဲ့အရှိန်ကိုယူပြီးနေကိုအချင်းချင်းပတ်ရကနေနေနဲ့အနည်းဆုံးကိုတဖြည်းဖြည်းရောက်အောင်တွားရတာဖြစ်ပါတယ်။အခုလိုတွားဖို့အတွက်ကြိုးစားတဲ့ပါကာဆူဇန်ရဲ့မပြတ်မစီးရှိနေတာကိုအခုအချက်ပေးတံကြောင့်အတီးပြုတ်နိုင်ပြီလို့လည်းပြောပါတယ်
။ and its closest approach happened on December 24th and that all happens autonomously as the spacecraft operates and does its own thing.
ပါကာယင်ဟာဒီဇင်ဘာ24ရက်နေ့မှာနေနဲ့အနည်းဆုံးကိုရောက်သွားတာပါ။ဒီယင်ကိုသူ့ဟာသူအလိုလျောက်လှုပ်ရှားဖို့လှုပ်ထားတဲ့အတွက်သူ့ဟာသူပြန်တန်းနေတာဖြစ်ပြီးတော့အခုသူ့စီကအချက်ပေးတံကိုရတာကြောင့်သူမပြတ်မစီးနဲ့အလုပ်ဆက်လုပ်နေတယ်ဆိုတာကိုကျွန်တော်တို့အတီးပြုတ်လို့ရပါပြီ။ကြကင်မှာပဲသူရတဲ့အချက်လက်တွေကိုစက်ပို့ပေးတော့မှာမို့စိတ်လို့ရှားစရာတွေစက်ပေါ်လာအောင်မှာပါ
2021ဒီဇင်ဘာလတုန်းကတော့ NASA က2018မှာလွှတ်တင်ထားတဲ့ Parker Solar Probe နေဆူဇန်ရဲ့အာကာသယင်ဟာနေရဲ့ရောင်ကြီးဆက်ဝန်းတဲကိုရောက်သွားပြီလို့ကြေညာခဲ့တာပါဒါဟာနေမျက်နှာပြင်အထက်မိုင်8တန်းအကွာကနေဖြတ်တန်းသွားတာဖြစ်ပြီးဒီနေလုံးကြီးမှာမာကျိုးတဲ့မျက်နှာပြင်မရှိဘဲအလွန်ပြင်းထန်စွာတောက်လောင်နေတဲ့အပူဆွမ်းရံတွေပဲနေလုံးကြီးဖြစ်နေတည်ရှိနေပြီးသူ့ရဲ့ဆွဲအားနဲ့တန်လိုက်ဓာတ်တွေကိုဖြစ်ပေါ်စေတယ်လို့ New Orleans က American ဘူမိရူပဗေဒ Union အစည်းအဝေးအပြီးတရားစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီအခွန်အဝေးကနေပဲအချက်လက်တွေကိုရယူစူးစမ်းနိုင်ပေမဲ့လည်းသိပ္ပံပညာရှင်တွေကိုယ်တိုင်နေရဲ့ဘယ်ပိုင်းဘယ်နေရာလဲဆိုတာကိုတေချာမသိနိုင်ဘူးဖြစ်ခဲ့တာပါ။အခုပါကာဆူဇန်ရဲ့ယင်ကအချက်လက်တွေပြန်ပြီးပို့ရင်တော့နင်းနဲ့ပတ်သက်ပြီးပိုနားလည်လာတော့မယ်လို့လည်းဒေါက်တာဂျူးဝက်စလိတ်ကပြောပါတယ်။တက်ရှိတော်ဝါရီအပင်တွေအသက်ရှင်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အပူနဲ့အလင်းရောင်ပေးနေတဲ့နေကိုသိပ္ပံပညာရှင်တွေသူတေသနလုပ်နေတာနှစ်အတော်ကြာနေပါပြီ။ NASA ကနေဆူဇန်ရဲ့အတွက်2002ခုနှစ်မတိုင်ခင်က Solar Probe 2010မှာSolar Probe Plus လို့အမည်ပေးခဲ့ပြီး2019မေလမှာတော့နေဆွင့်လှိုင်း Solar Wind ချိမယ်လို့1958ခုနှစ်မှာဟောကင်းထုတ်ခဲ့တဲ့ထင်ရှားတဲ့ယူပဗေဒပညာရှင် Eugene Parker ကိုဂုဏ်ပြုတဲ့အနေနဲ့ပ Paga Sola Broglu, Ami Pigerava, Diancata Susan Yenga, Deshi, Tensha, Lupogoto, Yemigo Pitare, Ramazundo, Nasae, Agata Michelin, Separe. Nego Susan was Sagere, Sola Brogdonga, Jupiter Chetabritu, Sueane, Shane Jugo, Sensagereme. Agu, Paga Yengaro, Venus Taujaju, Sueane, Shane Jura, Separe. Paga Yenha, Kilogram, Nea Lau, Livare. Yes, a da adre, Sola Biari, Domare. Nina Nila and Drogo, Kautain Tapi, Wido and Sola Biari, Bian Pumpi, Computer Net, Sepisivir, Lolo, a Chelletri, Bianpi, Ponemare. Nasaga, Lungere, Sesu Nedrigarega, Nea Winchego, Agatha Susan, Jenry, Lutin Jena, Pipime, Nea Bushenga. Agatha Jingo, a car with Piname, Nibina, Machine, Picavare, Agura, Computer Nibina, Electronic Nibina, Total Larane, two, Tatu Bira Pina, Tutan Huja, Paul Babi, Atomia Maria, Putan, Canine Shire, Tatu Sadu, Pani Nangabi, Ni Susan Chilandi, Lala Linda, Pipare.
Yeah, so Parker is running an autonomous program, right? It's running a program where it's always pointing that heat shield towards the sun, and it does that because
program ထည့်ထားတာဖြစ်ပြီးနေရှိရပတ်မှာရင်တဲကအပူကဒိုင်းကိုအမြဲရှိနေအောင်လှုပ်ထားပါတယ်။ဒါကဒီအပူကဒိုင်းရဲ့တစ်ဖက်မှာအပူချိန်ဖာရန်ဟိုက်2900ဒီဂရီလောက်ရှိနေပြီမဲ့သူ့တခြားဖက်မှာ
တလုံးလုံးမှာရင်ထဲကဆက်ပစ္စည်းနဲ့တခြားပစ္စည်းတွေအေးခဲမသွားဘဲနွေးနေမှာဖြစ်တယ်လို့သူ့ကိုတက်ပြီးလဲပူမနေအောင်စီစဉ်ထားပါတယ်။ပါကရင်နေကိုဖြတ်ချိန်မှာဒီအတိုင်းရှိနေအောင်လုပ်ရပါတယ်။ဒါကတစ်စက္ကန့်ကိုမိုင်4သိန်း3000နှုန်းနဲ့ပြန်နေတဲ့ရင်အတွက်လုပ်ရတာမျိုးပါ။ဒီအမြန်နှုန်းကလူလုံးရင်ထဲမှာအမြန်ဆုံးနှုန်းလဲဖြစ်ပါတယ်။ဒီစူးစမ်းရေးရင်မှာနေကနေထောက်လွတ်တ ဒေါက်တာဝက်စတိတ်ကတော့ဒီရင်နဲ့အဆက်အသွယ်ပြတ်တော်နိုင်ခြင်းရှိပေမဲ့သူတို့ဖွဲ့ကနာဆာအင်ဂျင်နီယာတွေကပြန်ပြီးရအောင်လုပ်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။အကြခင်ရက်တွေအတွင်းပါကာဆူဇန်ရင်စီကနေပြန်ပြီးပို့မယ်အချက်လက်တွေကိုအားလုံးကစောင့်မျှော်နေကြတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီ
ဒေါက်တာမျိုးသက်စီစဉ်တင်ဆက်တဲ့အပတ်စဉ်သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOA American အတန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမတ်ခင်လေးကတလဲပြောပြပေးပါအောင်ခင်ဗျာ။
2016သမရရွေးကောက်ပွဲမတိုင်ခင်ကလိမ့်ဖြောပြီးမဲ့တယောက်ကိုငွေပေးနှုတ်ပိတ်ခဲ့မှုနဲ့ဆက်ဆက်နေတဲ့ရာဇဝတ်မှုအတွက်နယူးယောက်ပြည်နယ်တရားရုံးကရွေးကောက်ခံသမရဒေါ်နယ်ထရန့်ကိုအကန့်အသတ်မရှိလွင့်ငင်းခွင့်ပေးလိုက်ကြောင်းအမိန့်ချမှတ်လိုက်ပါတယ်။2016သမရရွေးကောက်ပွဲမတိုင်ခင်လိမ့်ဖြောပြီးမဲ့စတိုနီဒန်နီယယ်စ်ကိုဒေါ်လာ33,000ပေးပြီးနှုတ်ပိတ်ခဲ့တာကိုဖုံးကွယ်နိုင်မှုထရန့်မြက်စီးပွားရေးလုပ်ငန်းမှတ်တမ်းတွေကိုလိမ့်လည်မှုပေါင်း34မှုနဲ့အပြစ်ရှိတယ်လို့တရားရုံးကပြီးခဲ့တဲ့နှစ်ထဲကဆုံးဖြတ်ထားခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့တဝိုက်အကြီးအကျယ်လောင်ကျွမ်းနေတဲ့မိကြောင်တိတ်ဆုံးသူ10ဦးရှိနေပြီလို့ဒေသခံတွေကပြောပါရယ်လောလောဆယ်အေက3000နီးပါးမိလောင်ကျွမ်းနေတဲ့အတွက်ထောင်နဲ့ချီတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရပါတယ်တမရဂျိုးဘိုင်နန်ကတော့ထိခိုက်သူတွေကိုအကူအညီတွေပေးသွားမယ်လို့ကတိပြုထားပါရယ်ကယ်လီဖိုးနီးယားပြည်နယ်မိဘေကူညီကယ်ဆယ်လုပ်ငန်းတွေအတွက်ရက်ပေါင်း180ထိပြည်တော်စုအစိုးရကယာနှုန်းပြပံ့ပိုးသွားမယ်လို့လည်းကတိပြုထားပါရယ်လော့စ်အိန်ဂျလိစ်မြို့အနောက်ဘက်မှာလည်းကြာသားရင်းနေနေ့လယ်ပိုင်းကနောက်ထပ်မီးလောင်ကျွမ်းမှုအတွက်ကြောင့်ဒေသခံတွေကိုမဖြစ်မနေဘေးလွတ်ရာကိုသွားဖို့အဲလီမီသက်ဌာနကအမိန့်ထုတ်ထားပါတယ်။တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေရတဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောထားပါတယ်ရှင
်။ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမခင်လေးတင်ပြပေးခဲ့တာပါခင်ဗျာ။တောက်ကြနေအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Twist တို့ဖြစ်ကြပါတယ် ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇဝန်လိုင်းကဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်ဗီအမေရိကန်တန်ရဲ့တောက်ကြနေ့ညအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ဗီအိုကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာသောရရှိမန္တလေးကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ This program